မေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီယာဆွစ်ဇာလန်နိုင်ငံဂျနီဗာမှာစပိန်မတော်တဆဖြစ်မှုကြောင့်ပေါင်ယိုးကျိုးသွားပြီးသူ့ရဲ့ခီးစဉ်ကိုလည်းဖျက်သိမ်းခဲ့ပါတယ်။မတော်တဆဖြစ်မှုပြီးမစ္စတာကယ်ရီကိုရဟတ်ယာဉ်နဲ့ဂျနီဗာဆေးရုံကိုပို့ဆောင်ပေးခဲ့ပါတယ်။စပိန်မတော်တဆဖြစ်မှုအတွင်းမှာမစ္စတာကယ်ရီယာသတိမမျိုးသွားတာမျိုးမရှိဘဲအခြေအနေအားတည်ငြိမ်ငြိမ်ရှိနေပြီးမကြခင်မှာငကိုတိုင်းပြန်ကောင်းလာပါလိမ့်မယ်လို့မျှော်လင့်ထားကြောင်းနိုင်ငံသားဌာနကပြောပါတယ်။မတော်တဆဖြစ်ချိန်မှာမစ္စတာကယ်ရီရဲ့ကားရနဲ့အတူဆရာဝန်တယောက်နဲ့တခြားကျန်းမာရေးလုပ်သားတွေလည်းရှိနေပါတယ်။သူရဲ့ပေါင်ယိုးကအက်သွားပြီးဘော့စတန်မှာဆက်ကုသမှုခံယူမှာပါ Mr. Kerry ရဲ့အရင်ကတင်မဆုံယိုးခွဲစိတ်ကုသထားတဲ့နေရာအနီးမှာအခုလိုပေါင်ယိုးအက်သွားတာကြောင့်သူ့ကိုတင်မဆုံယိုးခွဲစိတ်ကုသပေးတဲ့ဆရာဝန်ကပဲဒီပေါင်ယိုးအက်သွားတာကိုဆက်ကုသပေးမယ်လို့သူရဲ့ပြောခွင့်ရကဆိုပါတယ်နိုင်ငံသားဝန်ကြီး Kerry ဟာ Iran Nuclear အရေးနဲ့ပတ်သက်ပြီးသဘောတူညီမှုရဖို့သတ်မှတ်ထားတဲ့နောက်ဆုံးရက်ဇွန်30မတိုင်ခင်မှာ Iran နိုင်ငံသားဝန်ကြီး Mohammad Javad Zarif နဲ့တွေ့ဆုံဖို့ဆွစ်ဇာလန်ကိုရောက်ရှိနေတာဖြစ်ပါတယ်ခင်ဗျာ